ကျောင်းစီစန့်ကျင်ရေးနေ့တစ်ပိတ်ညတစ်ပိတ်ဒီပြုလုပ်နေတဲ့မန္တလေးတန်ခါတမကနဲ့ဆက်ဆက်တယ်လို့မတင်ကားတဲ့ဘုန်းကြီးကျောင်းတွေကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်နေပါတယ်စက်တင်ဘာလ26ရက်နေ့ကစလို့ဖမ်းဆီးခံရတဲ့တန်ခါရောစုစုပေါင်း68ပါးရှိသွားပါပြီဆရာနာတင်ခဲ့တဲ့ဖေဖော်ဝါရီလထဲမှာနေ့စဉ်မပြဆရာနာတင်မှုစန့်ကျင်ရေးဆန္ဒပြနေတဲ့တ စစ်တပ်ကအာဏာသိမ်းမှုစန့်ကျင်ရေးလမ်းပေါ်အတွက်ကြီးတက်ဆန္ဒပြတာဒီကနေ့နဲ့ဆိုရက်ပေါင်း238ရက်ရှိသွားပါပြီ။အဲဒီလိုနေ့စဉ်မပြတ်ဆန္ဒပြနေတဲ့တန်ခါသမဂ္ဂစစ်ကြောင်းနဲ့ဆက်နွယ်လို့တနေရရှိတဲ့ဘုံရင်းကြောင်းတွေကိုစစ်တပ်ကအခုရက်ပိုင်းဝင်ရောက်ရှာဖွေမှုတွေပြုလုပ်နေပါတယ်။စက်တင်ဘာ28ရက်နေ့ကစလို့ကင်းဝင်းမင်းကြီးကျောင်းတိုက်ဝီစိတရာမကျောင်းတိုက်စိတ်တုခပရမညာကျောင်းတိုက်တိစာလင်္ကာယကျောင်းတိုက်တို့ကိုစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေခဲ့ပါတယ်။အဲ့လိုရှာဖွေစဉ်တွင်ကင်းဝင်းမင်းကြီးကျောင်းတိုက်ကတန်ခါတဘာနဲ့ကျောင်းတိုက်မှာရှိတဲ့လူနှစ်ယောက်အဖမ်းခံခဲ့ရပါတယ်။အော်တိုဘလာ၂ရက်နေ့ကတော့တန်ခါတပိတ်စစ်ကြောင်းထွက်နေစဉ်စစ်ကောင်စီတပ်တွေကကားနဲ့တိုက်ပြီးတော့အကြမ်းဖက်ဖမ်းဆီးခဲ့လို့တန်ခါတော်၅ပါးပါဝင်လူ၃ဦးဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးချိန်မှာလမ်းမတွင်အတင်းအဓမ္မတင်ငန်းချွတ်လူဝတ်လဲပြီးကားပေါ်တင်သွားတဲ့ဗီဒီယိုဖိုင်ဟာလူမှုကွန်ရက်စာမျက်နှာမှာပြန့်နှံ့ခဲ့ပါတယ်။တပိတ်ထူခွဲခံရတဲ့အော်တိုဘလာ၂ရက်ညပိုင်းမှာပဲမန္တလေးများတော်ကျောင်းတိုက်တဲ့ဝင်ရောက်ရှာဖွေပြီးပစ္စည်းတွေကိုဝင်ရောက်ပြစ်စီသိမ်းဆည်းတာတွေပြုလုပ်ခဲ့ပါတယ်။စစ်ကောင်စီကအခုလိုဖမ်းဆီးတာတွေဘုံကြီးကျောင်းတွေကိုဝင်ရောက်ရှာဖွေတာတွေပြုလုပ်နေပေမဲ့တန်ဃာတွေကဓမ္မနည်းနဲ့ပဲဆက်လက်ဆန့်ကျင်သွားမယ်လို့တန်ဃာတမကဝင်ဆရာတော်တစ်ပါးက VOA ကိုမိန့်ပါတယ်။ဆရာနာသိမ်းပြီးချိန်ကလေးကနေဒီကနေ့အထိမန္တလေးမှာဖမ်းဆီးခံရတဲ့တန်ဃာတော်ခုနှစ်ပါးရှိနေပြီလို့ဆရာတော်ကပြောပါတယ
်။မန္တလေးအနေနဲ့တော့10ပါးပေါ့နော်။မန္တလေးအနေနဲ့တော့10ပါးပြန်လွတ်ခဲ့တာ3ပါးဆိုလက်ရှိ9ပါးချုပ်တီထောင်နေမှာရှိကြတယ်။ဦးဇင်းတို့တန်ခါသမဂ္ဂဆေးချောင်းရဟန်းတန်ခါတွေဆိုတာကတမက်ကံပြီးတော်လန်လို့ရတာမဟုတ်တဲ့အခါကျဦးဇင်းတို့တက်နိုင်တဲ့ဓမ္မလမ်းကြောင်းပဲဖြီမာပါတဲ့ဆောင်ဖို့လိုပဲနေရတော့ဆန္ဒပြနေပြီ။ဦးဇင်းတို့ကဆဲဆူနေတာလည်းမပါဘူး။ဟုတ်တယ်နော်။စနဲ့လည်းမပါဘူး၊ဒါလည်းမပါဘူး၊တုံလည်းမပါဘူး။အာနာရှင်ကိုပြည်သူနဲ့အတူစန့်ကျင်ကန့်ကွက်နေတယ်၊တော်လန်နေတယ်ဆိုတဲ့အတိုင်းအတာနဲ့ဒီတိုင်းနဲ့တွားနေရမှာပဲ။
စစ်ကောင်စီတပ်တွေကဧပြီလတုန်းကမန္တလေးများတော်ဖျားကြီးမစိုးရင်တိုင်ဟောင်းဝိသုဒယုံစတဲ့ကျောင်းတိုက်တွေကိုလည်းဝင်ရောက်ရှာဖွေတာတွေပြုလုပ်ခဲ့တယ်လို့ညာဘက်ငင်းငင်းစွာပြည့်ရွတ်ပူဇော်နေတဲ့တန်ဃာတော်တွေကိုလည်းတားဆီးခဲ့ပြီးပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်အာဏာသိမ်းမှုကိုဒီကနေ့အထိမန္တလေးကတန်ဃာသမဂ္ဂကသာအဓိကစန့်ကျင်နေတာဖြစ်ပါတယ
်စကနေအာဏာရှင်ဒေါ်လာလာတာရပောင်း200ကျော်ကြီးပါဟိုတော့ထွက်ရနေတိုင်းနေ့စဉ်မပြတ်ထွက်နေတဲ့အတွက်သူတို့ဒီလိုမျိုးစီကြောင်းကနောက်ပြီးတော့တန်ဃာတွေကိုယ်တိုင်ကသူတို့အာဏာသိမ်းတာကိုမလိုလားဘူးဆိုတဲ့အချက်ကြီးပြနေတော့သူတို့ဒီပုံလေးကိုဖျောက်ချင်နေတယ်သူက
မန္တလေးမြို့မှာလမ်းမတော်ဆန္ဒပြနေတဲ့အုပ်စုတွေထဲမှာတန်ဃာတပိတ်စစ်ကြောင်းကအင်အားများတဲ့တပိတ်စစ်ကြောင်းတစ်ခုဖြစ်ပြီးတော့ဒီကနေ့ထိလည်းနေ့စဉ်မပြတ်ဆန္ဒပြနေတဲ့အုပ်စုတစ်ခုဖြစ်ပါတယ်လမ်းမတော်ကြီးတဲ့ဆန္ဒပြတာအပြင်ညပိုင်းကလည်းညတပိတ်ကိုနေ့စဉ်ဒီပါပြုလုပ်နေကြပါတယ်ခင်ဗျာ